မြန်မာချတဲ့ကိုစူပါမန်ကတောင်မဖြစ်ရှင်းနိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ကစနေနေ့မှာဝန်ခံလိုက်ပါတယ်။အာဆီယံကချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်5ရပ်ဟာတိုးတက်မှုမရှိဘူးလို့တောက်ချာနေကထုတ်ပြန်ချက်မှာအာဆီယံကပြောထားပါတယ်။ရေတိုမှာတိုးတက်မှုရရှိဖို့မျှော်လင့်ချက်နှဲသွားကြောင်းမြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ် PRAC.com ကစနေနေ့မှာသတင်းထုတ်ပြန်ကိုပြောပါတယ်။ကျွန်တော်ကအထူးတန်တမန်တာဖြစ်ပါတယ်။စူပါမန်မဟုတ်ပါဘူးလို့သူကဆိုပြီးမြမပြဿနာကိုစူပါမန်တောင်ရှင်းနိုင်နိုင်မယ်လို့ကျွန်တော်မထင်ပါဘူးလို့ပြောသွားခဲ့တာပါမြမမှာဖြစ်ပေါ်နေတဲ့ပဋိပက္ခမျိုးကိုဆွေးနွေးညီနိုင်ဖို့နှစ်ပေါင်းများစွာကြာနိုင်ပါတယ်မြမနိုင်ငံကိုအထူးကိုယ်စားလှယ်ကနှစ်ခါပဲသွားပြီးုံနဲ့တချို့လူတွေကစိတ်မရှိကြတော့ပဲအကျိုးရလဒ်ကိုတောင်းဆိုကြပါတယ်လို့ PRAC.com ကပြောပါတယ်နိုဝင်ဘာလမှာကျင်းပမဲ့အာဆီယံခေါင်းဆောင်များထိပ်သီးညီလာခံမတိုင်မီမှာစစ်ကောင်စီကခိုင်ခိုင်မာမာအရေးယူဆောင်ရွက်ချက်တချို့ရှိဖို့လိုလိမ့်မယ်လို့လည်းသူကအလေးပေးပြောသွားပါတယ်ပြီးခဲ့တဲ့အပစောပိုင်းတုန်းကမလေးရှားကမြန်မာပေါ်တင်းတင်းမာမာအရေးယူဖို့တောင်းဆိုရမှာနိုဝင်ဘာထိတိုးတက်မှုမရှိခဲ့ရင်မြန်မာကိုအဖွဲ့ဝင်ဖြစ်ကရပ်ဆိုင်ထားနိုင်တဲ့အဖြစ်ပြောဆိုခဲ့တာရှိပါတယ်ပြီးခဲ့တဲ့နှစ်အာနာသိမ့်ပြီးခရဲကစစ်ကောင်စီကဖမ်းဆီးခဲ့တဲ့သူပေါင်းဟာအရင်အပကုန်မှာ15,000ကျော်သွားခဲ့ပြီဖြစ်တယ်လို့အသက်ခံရသူပေါင်းဟာလည်းဩဂုတ်လ5ရက်နေ့ထိ1565ရောက်ရှိသွားခဲ့ပြီလို့နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်း AAPB ကပြောပါတယ်